အာရှရေပိုင်းနဲ့ထဲနေမြေပိုင်းဆိုင်မှုအငင်းပွားတဲ့အခြေအနေတွေတဖြည်းဖြည်းတင်းမာလာနေရကနေပြဿနာတွေဖြစ်လာမှာကိုစိုးရိမ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂါကပြောကြားလိုက်ပါတယ်။ဘရူနာအပန်းဖြစ်စခန်းမှာတရုတ်နဲ့အာဆီယံဖွဲ့ဝင်နိုင်ငံအများပြားကြားနေမြေပိုင်းဆိုင်မှုဆိုင်ရာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအာဆီယံကာကွယ်ရေးဝန်ကြီးတွေပြုလုပ်တဲ့ကြာတာပရင်းနဲ့အစည်းအဝေးအတွက်ပြောကြားတဲ့မင်းကုန်းမှာဝန်ကြီးဟေဂါကအခုလိုပြောကြားလိုက်တာပါ။နေမြေပိုင်းဆိုင်မှုကိုပြဖို့အတွက်တောင်တရုတ်ပင်လယ်ပြင်တွင်လှုပ်ရှားနေမှုတွေဟာအရာမရောက်တဲ့အပြင်ထိတ်တဲရင်ဆိုင်ရမှုတွေပိုးပြီးဖြစ်လာမယ်အန္တရာယ်ရှိနေပြီးဒါဒေသရင်းတည်ငြိမ်မှုကိုအလေးမထားရရောက်နေတယ်လို့တန်တမန်ရင်းနဲ့ပြည်လဲစင်းမဲ့နီလန်းကိုမှေးမိန်ရောပေါအောင်လှုပ်တယ်လို့ဖြစ်နေတယ်လို့မစ္စတာဟေဂါကပြောပါတယ်။စွန့်ရင်ကျွဲဝပြီးမဟာဗျူဟာကျတဲ့ဒီဒေသကိုပိုင်ဆိုင်ချောင်းပြတာတဲ့အနေနဲ့ကာကွယ်ဖို့ရနီးမျိုးစုံတုံးပြီးလှုပ်ဆောင်ရမှာတရုတ်အစိုးရကစီးရဲချက်တွင်မှုတွေလှင်းလင်းမြန်းမြန်းလှုပ်ဆောင်လာတယ်လို့အာဆီယံနိုင်ငံအများပြားကဆွဆွဲခဲ့ကြပါတယ်။ဒီအငင်းပွားနေမှုမှာအမေရိကန်ကဘသူ့အတွက်မှဘက်လိုက်မှာမဟုတ်ပဲဒေသရင်းနိုင်ငံအများပြားနဲ့အထူးသဖြင့်ဗီယက်နမ်နဲ့ဖိလစ်ပိုင်တွေနဲ့စီးရဲပူးပေါင်းဆောင်ရွက်မှုပိုခိုင်မအောင်လှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့တောင်တရုတ်ပင်လယ်ပြင်ဒေသဟာတည်ငြိမ်မှုရှိနေကြောင်းနဲ့အမေရိကန်အစိုးရထပ်တလဲလဲပြောနေတယ်လို့ဒီဒေသရင်းရေချောင်းတော်လာရေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိတ်ပူစရာမလိုဘူးလို့ဆိုပါတယ်။